တရုတ်မျိုးသားတချို့ကိုမလေးမစားလို့ရင်ရာဇဝတ်မှုအဖြစ်သတ်မှတ်မဲ့အဆိုမူကြမ်းတရက်ကိုအတည်ပြုနိုင်ဖို့ဦးစားပေးလှုပ်ဆောင်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါရယ်။အဲ့ဒီအဆိုမူကြမ်းအရာတရုတ်မျိုးသားတချို့ကိုကြော်ညာရီမှာသုံးစွဲတာဒါမှမဟုတ်အော်ဟစ်လောင်ပြောင်တာနဲ့တခြားနိလန်းတွေနဲ့စော်ကားမယ်ဆိုရင်ထောင်ဒဏ်3နှစ်ကြာခံရနိုင်ပြီးဒဏ်ငွေအမေရိကန်ဒေါ်လာ6000လီပေးဆောင်ရမှာဖြစ်ပါရယ်။ဟောင်ကောင်ကဘောလုံးပွဲတွေမှာတရုတ်မျိုးသားတချို့တန်ကြားရင်ပြည်သက်တွေကအမြဲလောင်ပြောင်အော်ဟစ်နေတာကိုတားဆီးဖို့မနစ်ကလေးကဒီဥပဒေမူကြမ်းကိုအဆိုပြုခဲ့တာပါ။အဆိုမူကြမ်းတွေကိုသတ်မှတ်ပြီးမဲပေးအတည်ပြုမပြုအဆုံးဖြတ်ပေးနိုင်တဲ့ကော်မတီတရက်ကိုတရုတ်ပြည်မကြီးကိုလိုလားတဲ့အမတ် Starry Lee ဦးဆောင်လာပြီးတဲ့နောက်ပိုင်းဒီဥပဒေချေမူကြမ်းကိုဦးစားပေးအဆင့်ဖြစ်သတ်မှတ်လိုက်တာလည်းဖြစ်ပါတယ်။ဒီအဆိုမူကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေပြန်ပြီးဖြစ်ပေါ်လာနိုင်ပါတယ်။2019ခုနှစ်အတွင်းကဆန္ဒပြပွဲတွေကတရုတ်ပြည်မကြီးကိုရဇဝတ်သားလဲဝဲပြောင်းပေးနိုင်တဲ့အဆိုမူကြမ်းပေါ်မတိမတ်ဖြစ်ရကနေစတင်ဖြစ်ပွားခဲ့တာပါ။1998ခုနှစ်မှာဗြိတိန်နိုင်ငံလောက်ကနေတရုတ်တို့လွှဲပြောင်းရယူပြီးတဲ့ကဟောင်ကောင်ဟာတနိုင်ငံစနစ်နှမျိုးမူအရကိုပိုင်တွက်လက်ခွင့်မြေမြမာမှာရရှိထားတာပါ။ဒါပေမဲ့တရုတ်ဘုဆွေရကဟောင်ကောင်ရေးတွေမှာဝင်ရောက်ဆွဲဖက်မှုတွေပိုပြီးတိုးလှုပ်လာတာတွေကြောင့်ကိုပိုင်တွက်လက်ခွင့်တွေတစားစားဆုံးရှုံးလာတာကိုဟောင်ကောင်သားတွေစိုးရိမ်နေကြပါရခင်ဗျ။